အမေရိကန်လက်ထက်ရဲ့ B1B ဘုံကျဲလေယာဉ်နှစ်ဆင့်ကိုရီးယားကျွန်းဆွယ်ပေါ်မှာမနေ့စနေနေ့ကပြန်တန်းခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေချန်ရန်ပြန်တန်းခဲ့တဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချစ်ပြက်ဒုံးချီတွေဆန်းသက်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကုတ်ကဲရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်တွေတပ်ဖွဲ့တွေရဲ့စေနာရေးကြပူးရဲပြန်တမ်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်ထောင်စုဂွမ်ကအန်ဒါဆန်လေးတပ်အခြေစိုက်စခန်းကနေစတင်ခဲ့တာပါဂျပန်နိုင်ငံရဲ့ဝေဟင်ပိုက်နက်ထက်ရောက်မှာတော့အမေရိကန်လေးတပ်ဘုံကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်ဆင့်ကပူးပေါင်းခဲ့ပါတယ်အဲ့ဒီနောက်အမေရိကန်ဘုံကျဲလေယာဉ်တွေကိုရီးယားကျွန်းဆွယ်ပေါ်ကိုပြန်တမ်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်၄ဆင့်ထပ်ပြီးတော့ပူးပေါင်းပြန်တမ်းတာဖြစ်ပါတယ်တောင်ကိုရီးယားအိုဆန်လေးတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံကျဲလေယာဉ်တွေခဏနေဖြတ်ပြန်တန်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်ကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပဲ့ဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်သွားအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးလဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုချက်ရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေ့ကမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲ့ဒိန်းတပ်ဒုံးကျည်ဆန်းသက်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်။